Welcome to the Voice of America in Burmese.
Mingala nya cha ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30မိနစ်ကနေတည်းရဲ့ဖိုင်ယူနာဆင်နိုင်ပါတယ်။ကျမနှလုံးပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမ Thank you type ပါ။ Iran နိုင်ငံတွင်မတည်ငြိမ်မှုတွေငြိမ်အေးသွားစေရေးပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကနတကူကနေပါဝင်ခဲ့ကြတယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကကြေညာချက်ထုတ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြောင်းနိုင်ရေးအတွက်ပြင်ဆင်နေကြပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရသတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်တဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့ Riders တင်းထောင်တို့ကိုရှေ့လာမဲ့သတင်းပတ်တဲ့ဒုတိယအကြိမ်ရုံးထုတ်မဲ့သတင်းမှာတော့
အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာဟာရာပြည့်မှုမဟုတ်သတင်းသမားကသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားကဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့အပုံစံ
မြန်မာသတင်းသမားများကကွယ်ရေးကော်မတီဦးဆောင်သူဦးဖြစ်တဲ့ကိုတာလွန်ဆောင်ထက်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးကံကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြတ်မြန်မာရေးသုံးသက်ချက်မြန်မာပြည်မပေးစာများစတဲ့သတင်းတွေကိုကြားမှာပါအခုရင်းဆုံးတော့ဒီကနေ့ညနေဒီကနေ့ညဖက်နောက်ဆုံးရတဲ့သတင်းတွေကိုမတ်တင်ငင်ထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အီရန်နိုင်ငံတွင်မတိမငြိမ်ဖြစ်မှုတွေအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကဏ္ဍတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပါတယ်။အီရန်နိုင်ငံတွင်မတိငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့တော်လှန်ရေးပြည်ဆောင်တပ်ကပြောပါတယ်။အီရန်ပြည်သူတွေတိတ်နေချီတဲ့ဘာစစ်အကူတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေထောက်လှမ်းရေးဝန်ကြီးဌာနတို့ကမတည်ငြိမ်မှုဂွင်းစက်ကြီးကိုဖျက်ဆီးလိုက်ပြီးဖြစ်ကြောင်းတော်လှန်ရေးပြည်ဆောင်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီမတည်ငြိမ်မှုဂွင်းစက်ကြီးကိုအမေရိကန်၊ဗစ်တိန်၊အစ္စရေး၊ဆော်ဒီတော်ဝင်မိသားစုပိတ်ပင်ထားတဲ့မူဂျာဟစ်ဒင်အီကာလ်အဖွဲ့ဘရင်စနစ်ကိုလိုလားသူတွေကဖန်တီးတာလို့လဲအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ28ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်အထူးအစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပြည်ထောင်ရေးဝန်ကြီးထောက်လှမ်းရေးအကြီးအကဲလုံခြုံရေးကောင်စီအကြီးအကဲတို့လည်းတက်ရောက်မယ်လို့ခန့်မှန်းရတဲ့အကြောင်းနိုင်ငံပိုင် ISN သတင်းဌာနကဖော်ပြပါတယ်။ဆန္ဒပြပွဲတွေရဲ့ဈေးမြင့်ဖန်ခံထားရတဲ့ဆန္ဒပြသူတွေအတွေ့ဥပဒေရေးရာအကူအညီပေးရေးကိုလည်းဆွေးနွေးကြမှာပါ။လွှတ်တော်အထူးအစည်းအဝေးကိုတော့ပြုပြင်ပြောင်းလဲရေးသမားလွှတ်တော်အမတ်တွေကတောင်းဆိုခဲ့တာလို့လွတ်လပ်တဲ့ဥရောပအသံ Radio Liberty RFEIL ကဖော်ပြပါတယ်။ဖန်စီခံထားရသူတွေအတွက်ဥပဒေရေးရာအထောက်အကူပေးဖို့အဲ့ဒီလွှတ်တော်အမတ်တွေကတောင်းဆိုပြီးဆန္ဒပြပွဲတွေမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုရှုတ်ချထားတာမှာတော့အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်လာတဲ့တိမ့်နဲ့ချီတဲ့လူတွေကိုပြန်ပို့မဲ့အခြေအနေကိုအကာအကွယ်ပေးမဲ့ဥပဒေကြမ်းနဲ့မှာနေဆက်တတိုင်းစောက်လို့ရတဲ့ရမုံငွေထည့်မထားဘူးဗီဇာကန်ဆက်မဲ့မဲဖောက်တဲ့အစီအစဉ်ကိုမဖြတ်ဘူးမိသားစုအခြေခံနဲ့ရွှေပြောင်းဝင်ရောက်နိုင်တဲ့လူမှုကြီးကြပ်ရေးအစီအစဉ်ကိုလည်းမဖြတ်ဘူးဆိုရင်သူ့အနေနဲ့ဒီဥပဒေကြမ်းကိုလက်မခံဘူးလို့သမ္မတဒေါ်နယ်ထရမ့်ကထက်လောင်းပြောကြားလိုက်ပါတယ်လာမယ့်မတ်လမှာတရန်ကုံတော်မဲ့ဒါကာအစီအစဉ်ကိုလိုလားပေမဲ့လည်းဒီတိုင်းပြည်တွင်းလုံခြုံရေးဟာလည်းအရေးကြီးတယ်လို့သမ္မတထရမ့်ကပြောပါတယ်အခု2018ခုနှစ်အတွင်းဦးစားပေးဥရိကိစ္စတွေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဟာဗျူဟာတရက်ရေးဆွဲဖို့အတွက် Republican အမတ်တွေနဲ့အစိုးရအဖွဲ့ Camp David သမ္မတအပန်းဖြေစခန်းမှာတွေ့ဆုံစဉ်မှာသမ္မတ Trump ကအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်လာသူ၈သိန်းနီးပါးကိုအမေရိကန်နိုင်ငံမှာတရားဝင်အလုံးလောက်ကံဝင်ပေးပြီးတော့တရားဝင်နေထိုင်ခွင့်ပြုလိုက်တဲ့သမ္မတ Barack Obama လက်ထက်ကဒါကာဥပဒေကိုသမ္မတ Trump ကပြီးခဲ့တဲ့ September လမှာဖျက်သိမ်းခဲ့ပါတယ်။ဒီဥပဒေအရအကာအကွယ်ရထားသူတွေကိုအရင်ခံစားခွင့်အတိုင်းဆက်ထားပြီးတစ်ဖက်မှာတော့မက္ကဆီကိုနယ်သက်မှာတိုင်းခတ်ရေးအတွက်ရမုံငွေနဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်တွေကိုရပ်ပြစ်မဲ့အစားထိုးဥပဒေတရက်ကိုမတ်လ5ရက်နေ့နောက်ဆုံးထားပြီးတော့လွတ်တော်ကတည်ပြုပေးဖို့တမန်ထရမ့်ကတိုက်တွန်းနေပါတယ်။ဒီစည်းဝေးအတွက်မှာလူမှုကြီးကြပ်ရေးဥပဒေကြမ်းကိစ္စအပြင်အမေရိကန်တဝမ်မှုရေးစေဝါပြန့်နှံ့သုံးစွဲမှုကိစ္စကိုလည်းဒီနှစ်အတွင်းမှာအစိုးရအနေနဲ့ကြီးကြီးမားမားဂရင်တွေ့ရမဲ့အကြောင်းရအဖြစ်နဲ့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
American Tamara Donet Tranga, do Locademia, Aloha, Shanobi, Mangangan Locada, Lo, Menisin in Mabioso, like Bade, Tamara, Shuka, Wegala, Meswe, Apuene, Rashado, Batamu, Shimishi, Birazo, Suya, Poye, Sonsan, Sisse, Mugo, Lanwe, our Long Nimini, Sonsan Moody, Dolaji Mabe, Tamaraga, Kulu, Biosura, Pipade, Batamu, Zondiam, Shidlo, Jazwe Mule, Julon Taram, Shibulo, Tamara, Tranga, Biovade, Dabian Dugo, Sisi Menebe, Jenning and Jaiwan Jihan Pete, Democratic Party at Tamara Lapche, Bawin Shimbian Gedu, Hillary Clinton with a song than Sisi Yamalu, Piosu Kevare, Tamaraga, Dutia Tamara, Mike Pence, Nang and Jaiwan Ji Rex Tilazan, Kagwe Wenji Jimette Bawin, Republican Party Council Nine to Camp David, Tamara and Nayu Sakama Jamido, Trend of Digo, Piosu Kerapche Party. မင်းစနေနေ့အစောပိုင်းမှာတော့သမရတက်တံပထမနှစ်နဲ့ပတ်သက်ပြီးဝေဖန်စာအုပ်ရေးသားသူကိုသူ့ရဲ့
တောင်တဲ့မြောက်ကိုရီးယားနိုင်ငံသားအသက်စီစဉ်ထားတဲ့ဆွေးနွေးပြောဆိုမှုတွေကအိုလံပစ်ပြိုင်ပွဲအလွန်ကာလတွေထိရှိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဆွေးနွေးမှုမှာပါဝင်မှာဖြစ်တယ်လို့သူကကတိပေးလိုက်ပါတယ်။ ဒါပြင်တောင်တဲ့မြောက်ကိုရီးယားနိုင်ငံသားဒီဆွေးနွေးပွဲကိုအဆင်ပြေဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်။ဒီဆွေးနွေးပွဲကတခုခုဖြစ်လာနိုင်မယ်ဆိုရင်ဒါဟာလူသားအလုံးအတွက်ကောင်းမှာဖြစ်သလိုကမ္ဘာကြီးအတွက်လည်းကောင်းမှာဖြစ်တယ်လို့သမ္မတထရမ့်ကဆက်ပြောပါတယ်။ဒါပြင်နောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းသူစကားပြောခဲ့ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ကတ်တင်းနဲ့ရက်တီခဲ
ပြည်ရေမရိကန်တန်ညာရဲ့မြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19kHz 15.65လိုင်းဒိုမီတာ25kHz 11.8ခွန်တုံညာလိုင်းဒိုမီတာ30kHz
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေကလူနည်းစုဖြစ်တဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြင်ရေးအတွက်စိတ်အားချက်တန်နေကြပါတယ်။ အင်ယောချန်ယောအိမ်မွေးတိရစ္ဆာန်တွေရောအကုန်လုံးကိုဗမာပြည်မှာချမ်းခဲ့ရတာပါ။အသက်ပြေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာဖြစ်ပေမဲ့ပစ္စည်းတွေလည်းပြန်ရမယ်လွတ်လွတ်လပ်လပ်လည်းသွားခွင့်လာခွင့်ရမယ်ဆိုရင်ပြန်ကျင်တယ်လို့ပြောဆိုခဲ့တာပါ။ဟိန္ဒူဒုက္ခသည်တချို့ကတော့အထုပ်အပိုးတွေတောင်ပြင်ထားကြပါပြီ။
အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့ကုလသမဂ္ဂကတော့ဒုက္ခသည်တွေဘက်ကလူလူလားလားရှိမှထာနေပြန်ဖို့တင်တယ်လို့ပြောဆိုနေကြပါတယ်။လောလောဆယ်မှာတော့ဟိန္ဒူဒုက္ခသည်900လောက်ထာနေပြန်လို့ကြောင့်ပြောဆိုထားပါတယ်ရှင်။ဂုံတင်သင်္ဘောကြီးနဲ့တိုင်းမိခဲ့တဲ့ယင်းနန်တင်သင်္ဘောကတင်္ဘောသား300ရောက်တို့ပျောက်ဆုံးနေကြောင်းတရုတ်တိုင်ပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာ ဒီနေ့နေသမောကအီရန်နိုင်ငံကနေတောင်ကိုရီးယားကိုခုံမောင်းလာတာဖြစ်ပြီးတော့တစ်စင်းလုံးပြီးလောင်သွားတယ်လို့လည်းတရုတ်သေးဦးပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။ကုန်နေသမောကြီးဘော်ကတရုတ်နိုင်ငံသားသေမောသားနှစ်ဆက်တူဦးစလုံးကိုတော့ ကဲတဲ့နိုင်ငံရဲ့လို့လဲအနာပိုင်းကပြောပါတယ်ပနမမဘုံတင်ရင်းနှီးသင်းမောင်းနဲ့ဟောင်ကောင်ဘုံတင်ကုန်သင်းမောင်းကြီးတို့ရှန်ဟိုင်းမြို့ရဲ့ရှေ့ဘက်ကီလိုမီတာ300လောက်မှာတိုက်မိခဲ့တာဖြစ်တယ်လို့လဲဝန်ကြီးဌာနကပြောပါတယ်ရှာဝေကဲသေးအတွက်တရုတ်ဘက်ကသင်းမောင်း800လောက်ထားပြီးတော့တောင်ကိုရီးယားဘက်ကတော့ကန်ကျင်ဆောင်တပ်ကရင်းတစ်စင်းနဲ့လင်းတစ်စင်းစီလို့ထားတယ်လို့ဆင်ဟွ
ကျမ်းမာရင်းနဲ့ပတ်သက်တဲ့ကြွမ်းကျင်သူတွေကပြောပါတယ်ပြီးခဲ့တဲ့နှစ်ဒီလိုအချိန်ကချက်အခုနှစ်မှာတုတ်ကွေးလိုဖြားနာမှုဖြစ်တဲ့လူရေအတွက်ဟာ26ပုံများတယ်လို့လည်းပြောပါတယ်ဒီဇမလ26ရက်နေ့ကကုန်ဆုံးတဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုတုံးဆက်6ပြည်နယ်မှာတုတ်ကွေးဖြစ်ပွားမှုတွေပြန့်နှံ့နေတယ်လို့ကုဆတ်ယောဂါကာကွယ်ထိန်းချုပ်ရေးဌာနကသတင်းထုတ်ထားပါတယ်ရှင
Sean Young ha atat 89 ne ywe ma kwe lun twa kae yi phit par de American yi dai ye san tat le yin mu Hong Jong Young ha 1982 khu ne ma law ma chi cha kae du san na u de ga 9 u myaw pauk ko phit la kae da ba Houston ga tu nei ma asau yaw yan na pneumonia ne pi kae taw jan ni ma kwe lun kae chaung myu da le yin ti saw pyan san ne agada siman khan ko yi thana pyaw kwin ya Alad Brutal ga pi po de email de ma pyaw su tha par de khmyar
ဒီကနေ့ညပိုင်းနောက်ဆုံးတဲ့တင်တွေကိုမတင်ခင်ထိုင်တဲ့ကိုရနိုင်တို့ကကျင်ညာပေးခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့ ဒီနေ့ဆောင်းပါးတွေကိုဆက်သွယ်တင်ဆက်တော့ပါမယ်။နိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်တဲ့ဖန်စီထိန်းသိမ်းခံထားတဲ့ရိုက်တာစတင်းထောင်အုပ်ကိုရှေ့လာမဲ့သတင်းပါတဲ့အင်းစိန်ခရိုင်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုံမှာပါ။သတင်းထောင်အုပ်အခုလိုဖန်ခံရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့သူတို့ကိုရုံးထုတ်လာချိန်သတင်းထောက်တွေဖက်ကတရားဝင်ဆန္ဒထုတ်ပေါ်ဖို့
ရိုက်တာသတင်းဌာနသတင်းတော်တွေဖြစ်တဲ့ကိုတာဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအုပ်ဝေပုံမှန်၃နဲ့ပုံမှန်၅ကိုဖောက်ပ ေးမှာဖြစ်တယ်လို့ရိုက်တာသတင်းတောင်နှစ်ဦးဘက်ကဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်းကအကျိုးဆောင်ရှေ့နေကြီးဥက္ကမောင်စောကအမှုရဲ့နောက်ဆုံးအခြေအနေအခုလိုဖြင်းပြပါတယ
်မင်းသားတို့မြို့နယ်တရားရုံးမှာနည်းနည်းပြင်ဆင်ထားတာရှိတယ်ဒါမဲ့အမှုရဲ့အခုဆွဲထားတဲ့ပုံမှန်အရာထုတ်မယ်ဆိုရင်တော့ဟိုရန်ကုန်မြောက်ပိုင်းခရိုင်အိတ်ဆိတ်ခရိုင်တရားရုံးမှာထုတ်ရပါပါခင်ဗျာနော်ဒုတိယအခြေအနေဆိုရမန်ပေါ့ဒုတိယရမန်ကုန်တဲ့နေ့ပေါ့ဗျာအဲ့ဒီကအဲ့တော့ဒုတိယရမန်ကုန်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အခုဟိုဟာရမန်ယူထားတဲ့ပုံမှန်နဲ့နော်သူတို့ကိုမတည်ရင်စစ်ဖို့ရှိပါတယ်နော်တင်ရမှာပါတင်မယ်ဆိုလို့ရှိရင်တော့ပထမဆုံးသူတို့ကိုရုံးခေါ်လာမယ်ရဲရနေပြီးတော့လေအိတ်ဆိတ်ထောင်ရနေပြီးတော့မှရဲရပဲအဆောင်ရှောင်နဲ့ရုံးကိုခေါ်လာမယ်ခေါ်လာပြီးတော့ကျွန်တော်တို့ရန်ကုန်မြောက်ပိုင်းခေတ္တရဲ့မှာတွဲရဲရှိတဲ့အချုပ်မှာခဏကဲထားမယ်ဒီခရီးဥပဒေအရာရှိရနေဒီတော့မှဟိုပြည်စုံပြီးလို့ပြောလိုက်တဲ့အခါမှာအဲ့ဒီအခုတွင်နဲ့အဲ့ဒီတရားခံ2ယောက်ကိုဒီအင်းစိတ်ခရီးတရားရုံးကိုပို့ပါမယ်အင်းစိတ်ခရီးတရားရုံးသူကြီးရုံးကရုံးကန်းကနေဒီတော့မှဒီဟိုအမှုကိုလက်ခံပါမယ်ဒီဟာဒီအမှုကိုယူလိုက်ပြီဆိုလို့ရှိရင်တရားခံတွေကိုဒီပုံမှန်ဒီဥပဒေတင်သားယူဖြစ်တဲ့အကြောင်းတရားခံတွေကိုပြောပါမယ်ပြောပြီးတော့ရုံးသွေးပေးပါမယ်
အခုလာမဲ့တရက်ခွင်မှာတရင်တော့တွေဘက်ကတရားရေးပိုင်းဆိုင်ရာလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေအဖြစ်ရှေ့နေဦးတန်းစောအောင်နဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကဦးခင်မောင်စောတို့ဦးဆောင်မဲ့ရှေ့နေတွေကရှေ့နေကိုစလဲစာတင်သွင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းပြပါတယ
်ဦးတန်းစောအောင်နဲ့ကျွန်တော်နဲ့ကိုစလဲစာရှေ့နေကိုစလဲစာတင်ပါမယ်ခင်ဗ
ျအခုလိုတရင်သမားနှစ်ဦးကိုတရင်ပေးပြီးတဲ့အချိန်ဆိုင်ကအထွက်မှာအတင်ဆောင်ဆိုင်ဖမ်းဆီးတာကတော့တမင်အကွက်စင်ဖမ်းဆီးမှုတသက်တာဖြစ်ပြီးတရင်သမားတွေပေါ်မှာထောင်ချောက်စင်မတရားအမှုဖွင့်တရားစွဲဖို့
ကျွန်တော်တို့မေကွန်ထုတ်ကြလာရပါအညိုးနဲ့ဒီသတင်းဌာနတို့မဟုတ်ဒီသတင်းမောင်းအညိုးနဲ့အန်စီဘုတ်အတွက်ဆင်းတဲ့ဟာမျိုးဒီဟာမျိုးကိုဆက်ပြီးတော့ဒီတရားစွဲမယ်ဒီပုံမှန်နဲ့ပြည်နယ်ပြည်မယ်ဆိုရင်တော့ဒါတရားများတော်တဲ့ဟာမျိုးတစ်ခုတော့မဟုတ်ဆိုတော့ကျွန်တော်တို့ကအဲ့လိုပဲသတ်မှတ်တယ်။
အခုလာမယ့်ဒုတိယအကြိမ်ရုံးထုတ်ချိန်မှာလေသတင်းတော်တွေကိုဖက်စီမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းသမားတွေကဆန္ဒပြကြမှာဖြစ်ပါတယ်။တရားဝင်ဆန္ဒထုတ်ဖော်နိုင်မှုအတွက်မနေ့ကမင်္ဂလာတော့ရဲစခန်းဒီကနေ့မှာတော့အင်းစိန်ရဲစခန်းကိုတရားဝင်အကြောင်းကြားစာအသိပေးစာတွေတွားပြီးတော့ပို့ထားတယ်လို့ဦးဆောင်လှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရ ဒီကပြောချင်တာကတော့သတင်းရယူတာရာသီမှုမဟုတ်ဘူးနော်သတင်းရယူရသည်သတင်းသမားတွေသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားတွေဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားအကသတင်းရယူတာဥပဒေချိုးဖောက်တဲ့ပုံစံဖြစ်အောင်ထောက်ချစင်မီဖတ်နာကိုကျွန်တော်ဆန့်ကျင်တယ်ပေါ့
အခုလို writer တရင်တော့နှစ်ဦးဖမ်းဆီးခံရခြင်းကနေစလို့သတင်းမီဒီယာအဖွဲ့အစည်းအသီးသီးကကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့တယ်လို့သတင်းသမားတွေဘက်ကကန့်ကွက်တဲ့အနေနဲ့သတင်းရယူတဲ့အချိန်ဒီမှာဆန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
မဆူမမရှင်အခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအလဲပါမြန်မာနိုင်ငံမှာလွတ်တော်ဟာအစိုးရကိုညာနေရတဲ့ပုံစံဖြစ်နေတယ်လို့ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တောက်တာတက်တက်ခိုင်ကပြောပါတယ်ဘလုံငန်းပိုင်းဆိုင်ရာပြုတ်ပြင်ပြောင်းလဲမှုအပါအဝင်အစိုးရရဲ့လွတ်တော်ရင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့မဆူမြတ်မုံကဆက်သွယ်မေးမြန်းထားပါတယ်
ဒေါက်တာခိုင်ဒီရဲ့ဘုလို့အချင်းပေးပြီးတော့အင်တာဗျူးဖြေတဲ့ဂျက်ဂျင်းဒီမှာရှင့်ဟုတ်ကဲ့ပါဆရာကျွန်မလက်စီယူအေးကျေးဇူးတင်ပါတယ်ဒေါက်တာခိုင်ကဒီဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်ဆိုတော့ပရမဟုဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့ပေါ့နော်အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတ
committee long now, Jamapio, and a committee so rather Jamapoto committee fitted to any Pamian and we in a sign it. Ubri, Jamaru Gia, but Emma Ubri, Sashikushi, Valish. Kiligi Gashi, Ubri, Sashiku, Jamaru, Janyan and Lanchi, Epono, Adiga Kababa, a Janyan Beach Epono, a Janyan Beach Yasu, Lushi, and the Nangano by Bania, Pubin down level low navy, Dabi met, or Lingushi Valish, and Nangano by Ban, Dabi met. The Yiji's own name, not a cousin's web down Ruyame, so Jang then, Ebono, Ezra, Yiji's own shed, Jamaru Mamalea, Pumu Yipan, Ubriu, Gini Jarebono, Gibi Wunjisana, this way needed. Now to call microfinance law, let's see, Ebono, the Atesa, which Ubri, she, Ubri, ya, Jamaru, who microfinance institution, Paul Alice, Paul Alecajaro, a Paul Tema, Jamaru, Bono, Nangan the Cabo, NGU Lumu. ลาดาแลရှိတယ်အဲပြီးလို့ရှင်ပြည်တွင်းကပြည်တွင်းလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့เนาะအဲ့လိုပေါ်လာတဲ့အတွက်ကိုကျွန်တော်တို့အသေးစားအလတ်စားလို့တောင်ပြောလို့မရအောင်ဆိုတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့เนาะအရင်ကဘာနေရတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲ့ねဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆ
ဒီစီးပွားရေးလှုပ်ရှင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆောက်လှုပ်ရှင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဘန်နီကနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့ များသောအဖြစ်ဒီအိမ်ချမ်းကြီးတို့ပြမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တကယ်တမ်းစီးပွားရေးဆောက်လုပ်တဲ့လူတွေအနေနဲ့ကဒီတစ်နှစ်အတွင်းမှာဒီချင်းဝင်ကိုပြန်ပေးထိုင်အောင်လို့လဲပတ်ဖို့ဆိုတာပြင်ပထန်ခက်ခဲပါတယ်အဲ့တော့တို့ကဒီဘန်နာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဘန်နာရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လဲတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက ဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟိုခုနှစ်ဆယ်ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမှုမြွေလောက်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးပံပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးပံမှားနေတာလေးတွေရှိတယ်ပေါ့နော်အတူကဘယ်လိုဖြစ်လဲဆိုရင်အမှန်မှာတော့နိုင်ငံတော်ပိုင်ပံဆိုလို့ရှိရင်ကျမတို့ကစီမံငွေနဲ့ဘဏ္ဍ
ဒီမှာတော့ကျွန်တော်ဖြစ်တဲ့အတွက်နေဗန်းမြန်ဝင်ကြီးဌာနအောက်မှာပဲဆယ်မြောင်းဝင်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝင်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရာချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလဲကျမတို့ကငွေအရင်းဒီအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့ခါကြတော့ဟိုတူဦးဟိုလဲသမားတူဦးကိုဆက်အေးကပဲချပေးတယ်ဆက်အေးကထပ်ပို့တဲ့လူကလည်းဆက်အေးကစားပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာဒီအလိုက်ချီးတာဖြစ်တဲ့ခါကြတော့ တော့လက်တောင်းတူလက်သမားတွေကငွေဟိုပေါ့တီးနံပေါ်တဲ့အချိန်မှာသူကငွေကိုပြန်စရတော့မယ်ဆိုတဲ့ခါကျတော့တီးနံဈေးမတက်ခင်မှာရောင်းထုတ်လိုက်ရတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဒီတောင်းတူလက်သမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပေါ့အကျိုးပြုတာနည်းတယ်ပေါ့အတိုးအားဖြင့်တော့နည်းတယ်ဒါပေမဲ့အကျိုးပြုတာနည်းတယ်ပေါ့နော်ခုကျတော့ဥပဒေတစ်ခုလုံးမှာပြင်ရတာပါရှင်ပြင် ပြီးတော့ကျမတို့ကတော့ဒီကိစ္စကိုပြောလို့ရပါလဲရှင်။ဟုတ်ကဲ့လေ။အဲကော်မတီဆိုတာကတော့ကျမတို့ဖြစ်တဲ့အတွက်နေပန်းများနဲ့ကအဖန်တို့နိုင်ငံတကာကအဖန်တို့နိုင်ငံတကာဥမာခြိုက်ကားလို့လိုမျိုးပေါ့နော်။နိုင်ငံတကာအဖွဲ့မျိုးရေးအေဂျင်စီတွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်။နောက်2step လုံးလေးလုပ်လို့ရတယ်လို့အဲ့လိုမျိုးဒီကျမတို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့။ ပြီးလို့ရှိရင်ခုနပြောသလိုတနည်းဆိုတဲ့ဟာစားဖို့လေတနည်းဆိုတဲ့လုံးစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနည်းချင်းငွေပြီးလို့ရှိရင်နှစ်တိုးဆိုတာလင်းနှစ်တိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဝါစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စနေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟိုရဘာလိုမျိုး ဒီစက်မှုတင်းနံစိုက်တာပေါ့နော်ပြီးလို့ရှင်ကော်ဖီလို့လို့တရက်တရက်တို့လို့ပေါ့နော်စသဖြင့်ဒါတွေကိုစိုက်ဖို့လဲဟိုပါပါသွားတယ်ပေါ့မွေးမြူရေးအတွက်လဲပါသွားတယ်ဆိုတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့ဆပ်ပလိုင်းချိန်ကြီးတစ်ခုလုံးကိုငွေချီးပေးဖို့ဟိုပန့်ဖို့ပေးနိုင်တဲ့ဟာလုပ်နေပေါ့
အခုမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါရဲဆိုတော့စီးပွားရေးပညာရှင်တယောက်တည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်ပါလဲရှင်ချက်ချင်းလုပ်တဲ့နာပါလဲဆိုရင်ကျွန်တော်တို့
အရှိဆိုရရင်အားနည်းချက်လို့ပြောလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တယ်ဒါပေမဲ့အချင်းပြတ်ချစားမှုကိုမထိန်းနိုင်ခဲ့ဘူးပေါ့နော်ဆိုတဲ့ခါကျတော့အချင်းပြတ်ချစားမှုကိုထိန်းဖို့ဆိုရင်ဒီလိုမျိုးနိုင်ငံတော်ရဲ့စီမံကိန်းကြီးတွေကိုလုပ်တဲ့အချိန်မှာဒီ public procurement reform လုပ်မှသာလျှင်ဒါလျှင်ကျမတို့ကဒီဟာကိုထိန်းနိုင်မယ်ဘော်လုံးပွဲဥပမာနဲ့ပဲပြောမယ်နော်တကယ်တမ်းကျသူတို့တွေကဒါလေ့ကျင့်ပြီးသားအားကစားသမားတွေဖြစ်တယ်ဒါပေမဲ့အရှိတိုင်လူကြီးကရော့တိရော့ရဲထိန်းချောင်းခဲ့တဲ့အချိန်မှာသူတို့လည်းစီကံဖောက်ပြီးကစားခဲ့တယ်ပေါ့ဒါပေမဲ့သူတို့ကအစဉ်နှင်းဖြစ်နေတာ ဘောလုံးသမားစကားနဲ့ပြောရင်ဒီနောက်လူကလည်းလူသစ်တန်းကလည်းမတက်သေးတဲ့အချိန်မှာလူသစ်ကလည်းမတက်သေးဘူးလူဟောင်းကိုလည်းမတုံးဘူးဆိုတော့အချိန်အနေမျိုးမှာအခုကျမတို့ကရောက်နေရပါတော့နော်ရောက်နေတဲ့ခါကျတော့ကျမတို့ကဒီအခုဒိုင်လူကြီးကပြောင်းသွားပြီနော်ဒိုင်လူကြီးပြောင်းပြီးတော့ဒိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသား
အကစားသမားတွေကစီကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့နော်အဲ့ဒါကြောင့်မို့လို့ကျွန်မကဘာအဓိကလုပ်ရမှာလဲဆိုလို့ရှင်ဒီ
public procurement reform ကိုလုပ်ရမယ်လုပ်ပြီးရင်တကယ်ကိုတမာတမာကြကြတကယ်ethical conduct နဲ့ပေါ့နော်တေချာလုပ်ပြီးလို့ရှင်တေချာလုပ်ပြီးလို့ရှင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုပ်ကံခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရအနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure
တွေလို့ကျွန်မထင်တယ်ရှင်အဲ့လိုကိုခုနဟိုအကြံပြုခဲ့သလိုမျိုးဖြစ်ဖို့တကယ်လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘယ်လိုအခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ကဘယ်လောက်ထိအချိန်ပေးရမယ်လို့ထင်ပါလဲ
ဆိုတော့ကျွန်မကတော့ကျွန်မတို့ကတော့လွှတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျွန်မတို့ကလွှတ်တော်ဆိုတော့ပြောပဲပြောရတယ်နောက်ပြောပဲပြောရတယ်ကျွန်
tan wo blaw le le net net na thong le bo mu ti le pi lo shin na thong pi lo pi lo de ke let tin khan ne so lo shin le di account the phaw bu lo twet blaw
ကိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်တင်ခံလဲပေါ့နော်အဲ့ဒါပေါ့လဲမူတည်တယ်တကယ်အကောင့်ထက်ပေါ်တာတော့အစိုးရဖြစ်တယ်ပေါ့နော်ဆိုတော့တပည့်ခါရဲ့အတွေ့အကြုံများဆိုလို့ရှိရင်ဘယ်လိုမျိုးလွတ်တော်မှာခုနလိုအကြပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင့်လက်တတော်တော့ကျွန်မမြင်တာတော့ကျွန်မတို့လွတ်တော်မှာ
လွှတ်တော်ကတော့ဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေကမလုပ်ပေးနိုင်သေးရင်လွှတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွှတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကိုပြန်ညှာနေရတဲ့သ
နေနဲ့ဟိုကာလလို့ကျွန်မယူဆတယ်ယူဆဒါပေမဲ့စိုးရင်ချက်ကပါလဲဆိုရင်ဒါကအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့ ਨੇ ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာဘူးတကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီမိုကရေစီအသက်ဝင်မှုဟိုညော့နေသွားပြီလို့ရှင်ဒီ rubber stamp parliament ပေါ့နော်အဲ့လိုကြီးဖြစ်သွားမှလဲကျွန်မတို့စိုးရင်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွတ်တော်ကိုယ်စားလှယ်ရေးဘက်ကပို့ပြီးတော့အားထုတ်ပြီးတော့တက်တိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလား
ဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလှုပ်ရဲရမယ်လေအယုံကြည်တာကိုကိုလှုပ်ရဲရမယ်ပြောရဲရမယ်အဲဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စံစံဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်တက်သေးတကာရအထောက်ထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြမှာတကယ်ဖြစ်နေတာတွေလို့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင့
်နောက်တစ်ခုကလည်းဒီလွတ်တော်အလွတ်တော်ကလည်းဒီ NLD အစိုးရကိုယ်စားလှယ်ရေးအများစုဖြစ်တဲ့လွတ်တော်ဖြစ်တယ်။နောက်ပြီးအစိုးရကလည်း NLD အစိုးရဖြစ်နေတဲ့အခါကျတော့ဒီအစိုးရနဲ့ပတ်သက်ပြီးတခုခုအလွတ်တော်ကိုယ်စားလှယ်ကထောက်ပြခြင်းနဲ့ဆိုရင်လွတ်တော်ရဲ့မှာပုံမှန်လင်းလင်းအလိုဆွေးနွေးထောက်ပြခွင့်အခြေအနေရောရှိလားရှင့
်။အဲ့လိုအခြေအနေတော့ရှိတယ်ဒါပေမဲ့ပါတီကကြိုက်ခြင်းမကြိုက်ခြင်းတော့ရှိနိုင်တာပေါ့နော်။ဆိုလို့ရှိရင်ကျမတို့ကဥပဒေရတော့လွတ်တော်ကတော့ဥပဒေနဲ့အညီလည်ပတ်နေတာပဲ။ဒါပေမဲ့ပါတီတွင်းမှာတော့ဟိုဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာပေါ့နော်အဲပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှယ်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင်ကျမတို့ကပြောပိုင်ခွင့်ရှိရမယ်တကယ်လို့ကိုအစိုးရကိုယ်တိုင်ကအခုဆိုရကိုယ်တိုင်ကပြောဖို့လိုအပ်နေလို့ပြောရမယ်ဆိုလို့ရှင်လေပါတီကလည်းကြီးကြီးပြပြခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျွန်မဘာလို့ခေါ်ပြောမလဲဆို loyal opposition ပေါ့နော် loyal opposition ဆိုတော့ကိုယ်ပါတီကတက်တဲ့အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျွန်မတို့ကဘေးရနေဝိုင်းပြီးထိန်းချောင်းချမှတ်တယ်လို့ပေါ့နော်ဒီ loyal opposition ဆိုတော့ဒါကတော့လက်ခံတဲ့နယ်ပေါ့နော်ဒါပေမဲ့တော့ကျွန်မတို့ကဒီမိုကရေစီရေချိန်လည်းနှိမ်သေးတယ်နော်တက်တန်းလည်းညှို့သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိတယ်ရှင်ကြိုက်ချင်းမကြိုက်ချင်းပေါ့အဲ့ဒါကြောင့်မလို့ကျမကတစ်ခါလေးပြောတယ်ဟိုကြိုက်ချင်းမကြိုက်ချင်းနဲ့မှန်ရင်းမှားခြင်းကမတူဘူးပေါ့နော်မတူဘူးကွက်တိမတူဘူးမတူတဲ့အခါကျတော့မှန်မိမဲ့ကြိုက်ချင်းမှလည်းကြိုက်မှာဟိုဒါနဲ့ဟိုမဟုတ်တာပြောနေပေမဲ့ဟိုကိုဟိုအကြိုက်လိုက်ပြီးပြောရင်ကြိုက်ရင်လည်းကြိုက်မှာပေါ့နော်အဲ့ကြတော့ကျမတို့ကတော့ကိုယ်စားလှယ်တယောက်ချင်းစီတတ်တိရှိဖို့လိုတာပေါ့
အားလုံးကတော့ဒီကေရန်တော့ဟိုလွတ်တော်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်ကတော့တိုင်းပြည်အတွက်ကိုလုပ်နေတဲ့သူတွေပဲဖြစ်တဲ့အခါကျတော့တိုင်းပြည်အတွက်ကိုပဲအဲ့ဒီဦးစားပေးမှုဖြစ်တယ်ထင်ပါတယ်။
အဲ့ဒါကြောင့်မို့တစ္ဆာရှိတယ်လို့ပြောရင်လည်းလေဘာအောင်တစ္ဆာရှိရမှာလဲပေါ့နော်။ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှတုံးတာ။ကျမကဘာအောင်တစ္ဆာရှိရမှာလဲဆိုပြည်တိုင်းပြည်နဲ့လူမျိုးပဲတစ္ဆာရှိရမှာ။ကျမကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးတို့အတွက်ပဲလုပ်ရမှာ။အဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်။ကိုယ်စားလှယ်တယောက်ချင်းစီကကိုယ်ဆုံးဖြတ်ပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုကိုကိုလည်းတက်စားရှိရမယ်ကိုဘားကြောင့်ဝင်တာလဲနော်တိုင်းပြည်နဲ့လူမျိုးအတွက်အလုံးလုံးချင်းလုံးဝင်တာဆိုလို့ရှိရင်နောက်ဆုံးတက်စားရှိရမှာတိုင်းပြည်နဲ့လူမျိုးတက်စားရှိရမှာရှိတယ်
အဲ့လိုမျိုးတော့တသက်ခိုင်ဆိုအခုဒါဆိုရင်ဒါပြပြသသာပုံမှန်လေးလေးပြောရဲတဲ့ဒါလွတ်တော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြဘူးလို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိဘူးလို့သိတဲ့လူတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးချင်တာတော့အလောက်ပါပဲအလ
ောက်ကဲဟုတ်ကဲ့
ဖြေပေးတာလည်းအများကြီးကျေးဇူးတင်ပါတယ
်ညီမဒီမိုကရေစီရာဆွေးနွေးခန်းကိုတင်ဆက်ပေးလိုက်တာဖြစ်ပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်တွေကို line တိုမီတာ19 25 30နဲ့အပြင်ဒိုင်းလမီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ထူးခြားစာများသတင်းများဆောက်ရပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပါမယ်။ကုံစင်းနှုံကြီးမြင့်တာအစိုးရနဲ့မဆိုင်ဘူးလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။မတ်အင်ဂျင်နီယာကုညီတင်ဆက်ထားပါရယ်ရှင
်။ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မနေ့ပိုင်းကမွန်ပြည်နယ်တထုံမြို့မှာပြည်နယ်ဝန်ကြီးချုပ်နဲ့လူလူတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါရယ်။အဲ့ဒီတွေ့ဆုံပွဲမှာပြည်သူတယောက်ကကုံစင်းနှုံကြီးမြင့်နေမှုနဲ့ပတ်သက်ပြီးပြည်내ဝန်ကြီးချုပ်ဒေါက်တာအေးဆန်ကိုမေးခွန်းတစ်ခုမေးမြန်းပါတယ်ဝန်ကြီးချုပ်ပြန်ဖြေလိုက်တဲ့စကားကတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့သွားပြီးအတော်လေးဝေဖန်တာခံလိုက်ရပါတယ်သူပြောလိုက်တာကကုံစင်းနှုံကိုကြားကျင်နေဆိုရင်ဟင်းကိုတမဲပဲစားဟင်းတမဲပဲစားတော်ပြီခဏလေးကုံစင်းနှုံကြားသွားမယ်ဆိုတဲ့စကားလုံးပါပဲဒီစကားလုံးနဲ့ပတ်သက်ပြီးဇန်နဝါရီ၄ရက်နေ့မော်လမြိုင်မြို့မှာလှုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားမှာထပ်ပြီးရှင်းပြခဲ့ပြန်ပါတယ်ဒါပေမဲ့သိပ်ပြီးအစဉ်ပြေတဲ့ဖြေရှင်းစကားမဟုတ်ခဲ့ပါဘူးကုံစင်းလုံးကြဆင်းရင်းနဲ့ပတ်သက်ပြီးမုံမီနဲ့ဝင်းချုပ်ပြောစကားဘာတွေမှားသွားသလဲမုံဝင်းချုပ်ပါဝင်လက်ရှိ NLD အစိုးရအဖွဲ့တာဝန်ရှိသူတွေဟာအစိုးရတရားရဲ့အဓိကတာဝန်ဘာတွေလဲဆိုတာသေသေချာသိကြပါရဲ့လားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
မုံပြည်နယ်ဝင်းချုပ်ချုပ်တထုံမှာပြောခဲ့တာကကုံစင်းလုံးကြဆင်းခြင်းရင်ထမင်းကိုတက်နဲ့ပဲစားအလူတွေမှာကြွေးတာမွေးတာတွေကလည်းများလို့နေဒါကိုရှော့ချကြအဓိကအားဖြင့်ချိုးချံချွေတာကြဆိုတဲ့သဘောမျိုးပြောတာဖြစ်ပါတယ်ဒါမျိုးအမျိုးသားကောင်းဆောင်ဘုကျော်အောင်ဆန်းကလည်းသူမကြဆုံးခင်အချိန်တုန်းကစစ်ပီးခေအင်္ဂလန်နဲ့ရုရှားကိုနမူနာပေးပြီးချိုးချံချွေတာဖို့ပြောခဲ့တာကိုနမူနာပေးခဲ့ပါတယ်အဲ့ဒီလိုပြောခဲ့တာကိုဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မော်လမြိုင်မှာမိကွန်းပြောတဲ့အခါသူ့ဆိုလိုရင်းဟာပြည်သူတွေကိုဟင်းတမဲတဲ့စားချိုးချံချွေတာပြီးပေါ်ရှန်တဲ့ငွေကိုရင်းကြီးမြှုပ်နှံကြရင်ကုံစင်းနှုံကျသွားမှဖြစ်တယ်လို့ပြန်ကြီးရှင်းလင်းခဲ့ပါတယ်တကယ်တော့သူအဲ့ဒီလိုထပ်ပြီးဖြေရှင်းတာကိုလည်းပြည်သူတွေကဘဝင်မကျလက်မခံနိုင်ကြပါဘူးအကြောင်းကတော့ကုံစင်းနှုံကြဆင်းရေးမှာအစိုးရကဘာတာဝင်းမှမရှိတဲ့သဘောပြည်သူတွေကချိုးချံချွေတာလိုက်ရင်ပဲကုံစင်းနှုံကြသွားနိုင်တဲ့သဘောပြောခဲ့လို့ပါပဲမုံကြီးနဲ့ဝင်းကြီးချုပ်ပြောစကားနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်စကားမျိုးပြောခဲ့ဘူးသူနောက်တစ်ယောက်ကတော့တီထောင်စုအစိုးရစီမံဘဏ္ဍာဒုဝန်ကြီးဦးအောင်သူပါသူကကုံစင်းနှုံတက်ရတာနဲ့ပတ်သက်ပြီးပြည်သူတွေဟာအစိုးရကိုပဲအပြစ်တင်နေတာအကျင့်ပါနေတဲ့အကြောင်းဒါဟာမိုင်းဆက်မပြောင်းနိုင်ကြလို့ဖြစ်တဲ့အကြောင်းဈေးကွက်စီးပွားရေးစနစ်မှာဈေးကွက်ကိုလွှမ်းမိုးထားတာအစိုးရမဟုတ်တဲ့အကြောင်းဝယ်လိုအားနဲ့ရောင်းလိုအားလို့ခေါ်တဲ့ဈေးကွက်အင်အားစုတွေပဲဖြစ်တဲ့အကြောင်းပြောဆိုထားလို့ပါပဲသူပြောတာတွေအမှန်ပဲလားကုံစင်းနှုံကြီးကြီးရချင်းပြဿနာမှာအစိုးရကဘာတာဝင်းမှမရှိဘူးလားဆိုတာကလည်းလေလာသုံးသပ်ကြည့်ဖို့ကောင်းတဲ့ပြဿနာတစ်ခုပ
ါဒါနဲ့ပတ်သက်ပြီးပထမဦးဆုံးရှင်းဖို့လိုတာကပြည်သူတွေပြောပြောနေတဲ့ကုံစင်းနှုံမြင့်တက်မှုပြဿနာဘာလဲဆိုတဲ့အသေးပင်သိဖို့လိုပါတယ်ပြည်သူတွေပြောဆိုနေကြတာဟာလက်ရှိသူတို့အလုပ်လုပ်ပြီးရနေတဲ့ဝင်ငွေနဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်ကားတွေကိုဘလောက်အတိုင်းအတာဝယ်ယူသုံးစွဲနိုင်တယ်လဲဆိုတဲ့အခြေအနေကိုဆိုလိုတာပါသူတို့ရတဲ့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုနေထိုင်ရေးအတွက်သုံးနေရသလဲသူတို့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုအသက်ရှင်ရုံအဆင့်စားသောက်ရေးမှာသုံးနေရသလဲသူတို့ဝင်ငွေနဲ့ဘလို့ကုန်ပစ္စည်းဘလောက်ဝယ်နိုင်တယ်လဲအဲ့လိုအခြေအနေကိုဆိုလိုတာပါပြောရရင်ရတဲ့ဝင်ငွေနဲ့ဘာမှလောက်လောက်လလအသုံးမပြုနိုင်မဝယ်နိုင်မချမ်းနိုင်ဖြစ်နေတာပါဒါကိုပြည်သူတွေက ကျွန်တော်တို့ရဲ့ဇန်နဝါရီလ3ရက်နေ့မနေ့ပိုင်းကမုံမီနယ်တထုံမြို့မှာတရုတ်ဝင်ငွေတွေကတော့တိုးတက်မလာဘူးအခြားတစ်ဖက်မှာတော့ဝယ်ယူစားသုံးရတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေကတော့မြင့်တက်လာတဲ့ဆိုပြီးကုန်ဈေးနှုန်းမြင့်တက်လာတဲ့ဆိုတဲ့အသုံးနှုန်းကိုအလွယ်တကူသုံးနှုန်းနေကြတာဖြစ်ပါတယ်ဒါကိုအစိုးရအဖွဲ့တာဝန်ရှိသူတွေနားလည်ဖို့လိုအပ်ပါတယ်
တကယ်တော့ကုန်စည်နှုန်းတက်ခြင်းကြခြင်းဟာရောင်းလိုအားနဲ့ဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုပြီးလွယ်လွယ်ပြောလို့ရတာမျိုးတော့မဟုတ်ပါဘူး။ကုန်စည်နှုန်းဒါမှမဟုတ်ဝန်ဆောင်ကဈေးနှုန်းတတ်မှတ်မှုတွေမှာအစိုးရကကောက်ခံတဲ့အခွန်အခဈေးနှုန်းကုန်ပစ္စည်းထုတ်လုပ်မှုကုန်ကြစည်ရေးတယ်ယူပို့ဆောင်ရေးစည်ရေးကုန်ပစ္စည်းခြံပြူးပုံစနစ်မြန်မာကျပ်ငွေတန်ဖိုးအနေအမြင့် အဲ့ဒီအချက်အများစုဟာလေအစိုးရရဲ့စီမံခန့်ခွဲမှုနဲ့ဓာတ်ရိုက်ပတ်သက်နေလိုပါပဲ။ဥပမာအားဖြင့်အရင်စစ်အာဏာရှင်တွေခေတ်ကပြည်တွင်းမှာမော်ရယ်မြင့်ကားတစ်စီးကြက်သိန်း3000ဝန်းကျင်မိုဘိုင်းဖုန်းစင်ကတ်တစ်ခုကြက်သိန်း40ကျော်အမှန်တကယ်ဖြစ်ခဲ့ပူပါတယ်။ဒါဟာရောင်းလိုအားဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုရင်အတော်လေးကိုမှားရင်းနဲ့သုံးသက်ချက်ဖြစ်ပါလိမ့်မယ်။နောက်ပိုင်းကား ลุลละสวาเปียนซายกวินปิไลเดอะคากาซีนงฤจโมบายโฟนซิงเกตตะคูจัดท่องงายาวินจินตะนี้อะเพียงตะดอลลาร์จ่อๆซีนงอธิจาซินตวาราตุยနိုင်มาเดดาหาอซวยะเยซีแมนคันกวยหมูจองซีนงจาซินตวาราเรสุเรนมูนากาวมา အလားတူပဲရှမ်းပြည်နယ်အောင်ပန်းဘက်ကကော်ဗီဒုတ်တွေရန်ကုန်ရောက်တဲ့အခါဘာကြောင့်ဈေးနှုန်းအဆမတန်ကြီးမြင့်သွားရသလဲကုန်ကားတစားကတွေကြီးမြင့်နေလို့လားလမ်းမှာကောက်ခံတဲ့အခွန်အခမြန်မာနေလို့လားတွက်ချက်ရပါမယ်ကုန်ကားတစားကကြီးမြင့်ရတယ်ဆိုရင်လဲဘာအကြောင်းကြောင့်လဲကုန်ကားအတွက်ရင်းနှီးမြှုပ်နှံထားတဲ့တံမိုးကမြင့်နေလို့လားအဲ့ဒီလို့ဆိုကုန်ကားတင်သွင်းခွင့်မှာကောက်ခံတဲ့အခွန်နှုန်းထား မော်တော်ယာဉ်မှတ်ပုံတင်ကြီးစတာတွေမြင့်နေလို့လားပြန်ဆန်းစစ်ပြီးအစိုးရကဖြေရှောက်မှုတွေလုပ်ပေးရပါမယ်နောက်တစ်ပြဿနာတစ်ခုကကုန်ပစ္စည်းထုတ်လုပ်မှုစားစရိတ်ကြီးမြင့်လို့ကုန်စည်နှုံးတွေတက်ရတာပါကုန်ပစ္စည်းထုတ်လုပ်သူတွေဟာအစိုးရအခွန်အခကြောင့်ကုန်ကြမ်းတွေကိုဈေးကြီးပေးဝယ်နေရသလားလျှက်စစ်မရလို့မီးစက်မောင်းပြီးထုတ်လုပ်နေရသလားအစရှိတဲ့ပြဿနာပေါင်းစုံကိုအစိုးရကလေ့လာဆန်းစစ
ဒီနေ့ကတော့ကျွန်တော်တို့ရဲ့အခုနှုန်းထားမှာကောင်းကြီးရိုက်သက်ဆိုင်ပါတယ်အစိုးရကမြန်မာစက်ငွေတည်ငြိမ်အောင်မထိန်နိုင်ရင်စက်ငွေတန်ဖိုးကြဒေါ်လာအပါဝင်နိုင်ငံသားငွေတန်ဖိုးတက်ပြီးကုန်ကျမ်းပစ္စည်းစျေးနှုန်းတက်တာသွင်းကုန်အနေနဲ့သွင်းလာတဲ့ကုန်ပစ္စည်းတွေရဲ့စျေးနှုန်းတက်တာရင်ဆိုင်ရမှာဖြစ်ပြီးအထွေထွေကုန်စျေးနှုန်းလည်းတက်လာမှာပါ
ချုံကုံပြောရရင်ကုန်စည်နှုန်းတည်ငြိမ်ရေးမှာအစိုးရရဲ့စီမံခန့်ခွဲနိုင်မှုအရေးအချင်းအပေါ်အများကြီးမူတည်နေတယ်ဆိုတာပါဒါကိုအစိုးရတာဝန်ရှိသူတွေကကုန်စည်နှုန်းတက်တယ်ဆိုတာအစိုးရနဲ့မဆိုင်ဘူးလို့လွယ်လွယ်မှားမှားလက်ခံယုံကြည်နေတယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြည်သူတွေစာဝတ်နေရေးနဲ့ဘဝအဆင်ပြေလာအောင်အောင်မြင်မြင်အကောင်းထည်ပေါ်ပေးနိုင်မှာမဟ
သူအောင်မြင်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါ။ခုတော့လာမယ့်အင်္ဂါနေ့ည9:00နာရီတိုင်းလေလံအစီအစဉ်မှာဗအကြောင်းနဲ့ဆွေးနွေးမယ်ဆိုရနာဆင်ကြည့်အောင်ပါရှင
်။တော်ရရှိနေရှင်ပြောင်းစုနေနေရင်ညီလာခင်22ရာစုပင်လုံးတတိယကျင်းရွှေနွေပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းမနေနေဒီမှာတိုက်ပွဲတန်တွေလည်းထွက်ပေါ်နေရပါငယ်ငယ်ရင်းနှစ်ဖြစ်နေတတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငင်းငင်းရေကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမျက်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရည်လေးလာအစီအစဉ်မှာပြန်ပါမယ်ရှင
်။သမိုင်းအင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေတနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍပါ။မအေးတနာကျော်ကစူးစီးတင်ဆက်ထားပါရစေ
။
ါရှင်။ VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးစာတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြင်ပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တချို့ရဲ့စာနဲ့စပါမယ်။ Consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ပြတာများပါတယ်တဲ့။ VOE ကို Facebook ကနေ live မသေးစားလို့ပါလေ။ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေ။ကျေးဇူးတင်ပါတယ်လို့ပြောပါရစေ။ဟုတ်ကဲ့ပါ။ဘယ်ကပဲနားထောင် VOE အစီအစဉ်ကိုနားထောင်နေစလို့ကျေးဇူးအထူးပါနော်။ Radio ကဆိုရင်တော့လေဒီလိုင်းကောင်းတဲ့နေရာတွေမှာတခြားနားထောင်လို့ရပါတယ်။ Facebook ကလည်းဒီအဲ့လိုအလားတူနီးလို့ပါပဲရှင်။ဒီ Facebook Internet လိုင်းကောင်းတဲ့နေရာတွေမှာတော့တခြားနားထောင်လို့ရတာပါ။ကျွန်မတို့ဘက်ကတော့အစင်မြင် Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံလိုင်းကနောက်ပြီးတော့ Facebook ကအားလုံးကနေပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအတီအင်္ဂလိပ်စာတင်ပြရအရင်ကောင်းတယ်တေချာကိုရှင်းပြတာစနစ်ကြပါတယ်ဆိုတော့ရေးလာပါတယ်ကျမတို့ VOE မြန်မာပိုင်းကအတီဒေါ်လာလာတန်းအပတ်စဉ်ပို့ချပေးနေတဲ့ American Indian အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါရနော်ဒီအစီအစဉ်ကိုကျမတို့လုံမြန်တန်ကြားကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုး Radio အစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တော့ရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရဲ့လောကဆိုင်ရာ EDN အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ EDN သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်။တီဟာကြီးဆိုတဲ့တော်ရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်တော်ရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့တော်ရှင်ဖြစ်ပါတယ်။ဒီချင်းလူမျိုးတော်ရရှင်ကတရင်နေနားထောင်ရတာဘ ഹു တုဒ္ဒရာလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းတချင်းလေးတွေမြန်မာတချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကယ်မျိုးဂျေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့တော်ရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOE ကိုနားဆင်သူပါ။တချင်းတွေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။VOE စီစဉ်ကိုနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်အပါအဝင် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOE ကအီးမေးလ်တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာလည်းအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကိုဒီယာကာလို့ရေးလာပါတယ်။ VOE ကိုမှတ်ချက်လေးရေးပြီးပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းကြိုက်မဲ့တဲ့င်းကိုဒါရေးမယ်ဆိုရင်တော့ဒါဟာတဲ့င်းအမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။တဲ့င်းဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းလဲလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေနောက်ပြီးတော့သောရရှင်ရဲ့နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးရေးလာတဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ဒီတစ်ပတ်ထွက်တဲ့ Imagine Dragons Rock အဖွဲ့တည်ဆိုထားတဲ့ Thunder ဆိုတဲ့တခြင်းနဲ့ဖြောပြပေးကြတာပါ။ဒီတခြင်းကသူတို့အဖွဲ့ရဲ့တတိယမြောက် Studio တေးတက်ပြား Evolve ထဲကဒုတိယမြောက်ထွက်တဲ့တခြင်းဖြစ်ပြီးတော့ဒီတခြင်းက Billboard and Clio Top TV Commercials အကောင်းဆုံးတခြင်းများစီးရင်မှာလဲဩဂုတ်လမှာနံပါတ်1ချိန်သွားပါတယ်။ Belarus ချက်ပြည်သူသမရနိုင်ငံ Latvia နိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1ချိန်ပါတယ်။Austria, Belgium, Germany, Italy, Poland, Russia, Sweden, Switzerland တို့ဥရောပနိုင်ငံတွေနဲ့တခြားနိုင်ငံပေါင်း73နိုင်ငံမှာနံပါတ်10ထဲဝင်တာပါ။ Billboard ရဲ့ online ပေါ်ကတေးသချင်းရောင်းချမှုအကောင်းဆုံးဆင်းမှာလည်းအရောင်းအကောင်းဆုံးသချင်းဖြစ်ပါတယ်။ဒါကသူတို့အဖွဲ့တဲ့ဒီလိုမျိုးအရောင်းအကောင်းဆုံးနေရာရောက်တာပထမအဆုံးအချိန်ပဲဖြစ်ပါတယ်။2013ခုနှစ်မှာထွက်တဲ့ New Zealand အဆိုတော့ Lord ရဲ့ Royal ဆိုတဲ့သချင်း၅ဘက်ဆက်တိုက်နံပါတ်1နေရာယူသွားပြီးတဲ့နောက်ပိုင်းမှာလည်းဒီ Rock သချင်းတစ်ပုဒ် online အရောင်းအကောင်းဆုံးတေးသချင်းနေရာကိုအခု Emerging Dragon ရဲ့တန်တာတခြင်းကပထမဆုံးအချိန်ပြန်ရောက်လာတာပါ။သူ့ရဲ့ဒီခွေတွေကပထမထွက်သွားတဲ့ Believer ဆိုတဲ့တခြင်းကလည်းနံပါတ်1နေရာအထိရောက်ခဲ့ပါလေ။ Las Vegas မြို့က Rocker တွေဖွဲ့ပြီးတော့စုဖွဲ့ထားတဲ့ Alt Rock အဖွဲ့ Emerging Dragon ချာ2008ခုနှစ်ထဲကစပြီးတော့ထွက်လာတာဖြစ်ပေမဲ့လည်းဒီနေ့မှမှအောင်မြင်မှုတွေဒီလောက်ကြီးကြီးကျယ်ကျယ်ရနေကြတာပါ။ဒီတော့ Emerging Dragon ချရဲ့နောက်ဆုံးလူကြိုက်အများဆုံးတခြင်းဖြစ်တဲ့ Thunder ဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါမယ်။နားဆင်တဲ့သူတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါအောင်နော် Just a young girl with the quick fuse I was uptight wanna let loose I
seat in the foyer. Take a number. I was lightning before the thunder.
Thunder, 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 thunder,
thunder, thunder, thunder, thunder, thunder,
thunder,
thunder, hear the thunder. Lightning and the thunder. Thunder, hear the thunder. Lightning and the thunder, 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 thunder. Kids were laughing in my classes while I was scheming for the masses. Who do you think you are? Dreaming about being a big star. They say you're basic, they say you're easy. You're always riding in the backseat. Now I'm smiling from the stage while you were clapping.
Imagine Dragon ဖွဲ့တည်ဆူထားတဲ့ Thunder ဆိုတဲ့တချင်ကိုနားဆင်ကြကြရပါ။နောက်ပိုင်းမှာတော့သောရရှင်နေတောင်းဆိုထားတဲ့မြန်မာတချင်လေးတစ်ပုဒ်နဲ့လည်းဒေးလက်ဆောင်အဖြစ်နဲ့ဖြောပြပေးဖို့မှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးစီမှာတယ်။စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးကြပါတယ်။ဟိုတလောတော့ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျွန်တော်တို့မြန်မာပြည်ကပေးစာများကဏ္ဍကနေပြောဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစားကလည်းဒီတပ်တွေမှာလုံးတဲ့ပြည်ရဲ့သားနဲ့ကိုယ်ဆန္ဒနဲ့ကိုစစ်တပ်ကနေပြောအနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါ
။ကျွန်တော်ကရုံတိုင်းစစ်ထနာချုပ်လောက်ခံတပ်တက်ကတက်ချက်ကြီးအဆင်ရှိတဲ့သူပါ။တပ်မတော်မှာတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်၁၈နှစ်ရှိပါပြီ။ကျွန်တော်မှကြုံလာတဲ့အခက်အခဲကြောင့်တပ်ကနေထွက်ဖို့ကြိုးစားခဲ့ပါရတယ်။တပ်ထဲကဝင်တော့ကတပ်မတော်က၅ပေါင်း၅စစ်သက်၁၀နှစ်ပြည့်လို့ရှိရင်တပ်ထဲမှမနေချင်လို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါရတယ်။လက်တွေ့မှာဖြစ်မလာပါဘူး။လူခွင့်ရေးချိုးဖောက်တာပဲဖြစ်ပါရတယ်။အဲဒီနောက်မှာစစ်တပ်နဲ့ညှိပြီးတော့တရားဝင်ဆေးဘုတ်လုပ်ပြီးတော့တပ်ကထွက်ဖို့ကြိုးစားခဲ့ပါရတယ်။ရတဲ့နည်းနဲ့ထွက်တာပေါ့ဗျာ။ဒါပေမဲ့လည်းတပ်မတော်ကထွက်ခွင့်မပေးပြန်ဘူးဗျ။တပ်မတော်မှာမပျော်ရွှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုဆောင်နေပါတယ်။ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူး။လူသက်ဓများတိုက်တာလည်းမဟုတ်ပါဘူး။အခုအရေးယူဖမ်းဆီးခံနေရတဲ့သူတွေကပင်စင်စားတွေနဲ့တပ်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါ။အားလုံးတက်နိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်။စစ်သည်တချို့တော့တပ်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်။ဆိုလိုတာကတပ်မတော်မှမနေကျင်တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကြတာလဲဒီစစ်သည်တွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခိုင်းမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲသူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတပ်မတော်ကြီးကကွယ်ပြောက်သွားမှာမဟုတ်လားတပ်မတော်အကြီးအကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျစစ်သက်10နှစ်ဆိုရင်တော့နိုင်ငံသားတဦးရဲ့တာဝန်ကျေပြုံပြီလို့ထင်ပါတယ်တာဝန်ကျေတဲ့သူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်အင်အားလျော့ပါဆိုလို့ဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လဆာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါအခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်9လောက်လောက်ရှိပါပြီကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ချေခဲ့တဲ့စစ်သည်တွေပါဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်အရေးယူမှုတွေမလုပ်ဖ ೇನೆ တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်အကြီးအကဲတွေကစဉ်းစားပေးစီလိုပါတယ်အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်အခုလိုမျိုးအတင်းအဓမ္မဖမ်းဆီးအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇိုကြီးလို့ပဲပြောရမှာပါဒလူရီလုတ်လီတပ်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းလီပါတက်ထဲကိုဘယ်သူမှဝင်ကျင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကျုပ်ကြီးနဲ့တကွတပ်မတော်ကြီးကဲတွေတနာကျင်လာသောအဖြစ်ကိုယ့်ရဲ့မိမိစစ်တီတွေပေါ်မှာထောက်ခွင့်ပြုစီခြင်းပါလေခင်ဗျာအလေးနဲ့ကိုမြေတားရခံပါတယ
်ဒါကတော့စစ်တပ်မှာလုတ်တဲ့ပြည့်ပြီမဲ့လဲတပ်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကလုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တပ်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်နော်။သောရဗီရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Torres ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင့်။အခုတော့ဒေးတောင်းလာတဲ့ Torres ရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့တေးချစ် Torres ရှင်လေးကိုဖျော်ဖြေပေးကြပါရစေ။ Malaysia Sunan Clan တဲ့မျိုးကအဝေးရောက် Torres ရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တခြင်းလေးတစ်ပုဒ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်။သူကတော့လေးပြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ကြပါလေဆိုတော့ VOA ကိုတယ်လီဖုန်းဆက်ပြီးတော့မြစ်တာဒီလက်ဆောင်တောင်းလာတာပါ။ဒါကြောင့်တေးတောင်းတဲ့တော်ရရှင်နဲ့ကိုတန်းစော်ဦးနဲ့တခြားတေးချစ်တော်ရရှင်နဲ့အားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မြစ်တာဒီလက်ဆောင်ပါကြပါလေရှင်။အားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။ဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းကြွေနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အချိန် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်တာပါတင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ကျော်တင်ဆက်တော်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်ဒီစီစဉ်ကိုအခုလိုတင်းငွေနဲ့ညပိုင်းမှာအစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ခုတော့ထူးခြားစာများသတင်းများကဏ္ဍပါဒီကနေ့တင်ဆက်မယ့်အစီအစဉ်မှာတော့အသက်ကြီးလာပြီဆိုရင်စိတ်ရောကိုယ်ပါကြံ့ခိုင်မှုခက်ခဲခဲခဲကြိုးပမ်းကြပါမယ်ဒီလိုအသက်ကြီးလာတာကိုတောင်အာဖရိကတိုက်ကအဖွာအိုတွေကတော့လက်ဝဲကျိုးဝိုင်းတဲ့ဝင်လေ့ကျင့်ရင်ဆရာကိုအလဲထိုးအနိုင်ယူဖို့ပြင်ဆင်နေကြတဲ့အကြောင်းမှာအာရှက်အဘရာဆာရီပေးပို့ထားတဲ့သတင်းလောကကိုကိုညာဝင်းအောင်ကပြောပြထားပါတယ်
One,
အဖွားတွေကအသက်ရှည်ကျန်းမာဖို့အတွက်အခုလိုလေ့ကျင့်နေကြတာပါအဲ့ဒါချင်းကဖန်ဖို့ချင်းနဲ့ကျမတို့အဖွားတွေကိုလည်းအကြံပေးတာကအသက်ကြီးပြီဆိုပြီးရှေးတုန်းကအဖွားကြီးလို့မနေဖို့အကောင်းဆုံးစူးစမ်းဖို့ပါအဖွားဖြစ်ပြီလို့တွေးပြီးလေးလံသွားတာမျိုးမဖြစ်ဖို့ပါလှုပ်ရှားတတ်ဝင်နေရမယ်ဆိုတာကိုကိုကိုကိုသတိပေးနေဖို့လိုပါတယ်
ဂျွန်စပါမျိုးစင်ကြီးဘုံကအသက်85နှစ်နဲ့80ဝန်းကျင်အဖွားအိုတွေပါခန္ဓာကိုယ်ကျန်းမာဖို့နာကျင်ကြိုက်ခဲတာတွေပြောက်ဖို့သူတို့အခုလိုလေ့ကျင့်နေကြတာပါလေ့ကျင့်တင်ညာပေးနေတဲ့မူးတန်တွေကအခုလိုပြောပါတယ်သူတို့တွေကတချို့ကမြေတွေနဲ့ထင်းရတာအိမ်မှုကိစ္စတွေနဲ့လုပ်ရတဲ့သူတွေပါအများစုကပင်ပန်းနေကြတာပါလက်ဝဲကသူတို့ကိုတက်ကြွလမ်းဆန်းအောင်လုပ်နိုင်မယ်ပြန်ငယ်သွားအောင်လုပ်နို
COVID လေ့ကျင့်ခန်းတွေနဲ့စခဲ့ကြတာပါ
ကျွန်တော်တို့လေ့ကျင့်ခန်းလာလို့ရင်အဖွားတွေလည်းဒီလိုလာပြီးတော့လေ့ကျင့်ခန်းလုပ်ဖို့စိတ်ဝင်စားကြပါတယ်ကျွန်တော်လက်အိတ်တွေကိုတွေ့ပြီးလက်အိတ်ကိုစမ်းသုံးရင်ထိုးကြည့်ပါတယ်အဲ့ဒီကလေးကမရက်တော့တာပ
ါလက်ဝေးဟာချက်ချင်းအကျိုးကျေးဇူးပြန်ရတဲ့အားကစားလို့သင်တန်းတက်နေတဲ့အဖွားကို Constant Gubane ကလည်းပြောပါတယ
်ကျွန်တော်ပြန်ငယ်သွားတယ်လို့ခံစားရတယ်16နှစ်လိုပဲတကယ်တော့ကျွန်မအသက်က80ပြီ
လက်ဝေးထိုးတာဟာလေ့ကျင့်ခန်းကောင်းတစ်ခုတည်းမကပါဘူးကျမ်းမာအောင်ကုသပြီးတဲ့နေရာလို့လဲဆိုနိုင်ပါတယ်။ကင်ဆာဝေဒနာကြောင့်လက်တော်ဆေးကုသနေရတဲ့အသက်86နှစ်အရွယ်အဖွာမာလူရဲ့ခါကတော့အခုလိုပြောပါတယ
်။ကျမဖျားနာနေတဲ့အချိန်လက်ဝေးလိကျင်ခန်းကကျမ်းမာအောင်အထောက်အကူဖြစ်ခဲ့ပါတယ်။အစကခြေရောက်လှုပ်ရတာကအခက်ခဲဖြစ်တယ်။ခြေရောက်ကကျင်းပြီးတော့လေးနေတယ်လေ။အခုလိကျင်ခန်းလုပ်တဲ့နေရာလာကြတဲ့ကတိပြဿနာမရှိတော့ဘူး။ဒူးလဲကောင်းသွားတယ်။ခြေရောက်လည်းပြန်ကောင်းသွားတယ်။ဒီမှာလိကျင်ခန်းလှုပ်ရတဲ့အကျိုးပါပဲ။
အပွားရီကိုကံပညာဆက်လက်လေ့ကျင့်နေပါတယ်ဒီလိုလေ့ကျင့်တာကငယ်ရွယ်သူမျိုးဆက်သစ်တွေကိုလည်းငယ်ငယ်ကလေးကကျမ်းမာကြံ့ခံအောင်လုပ်ဖို့အားပေးရရောက်ကြောင်းသင်တန်းဆရာတွေကပြောဆိုနေကြကြောင်းပါခင်ဗျာ
ထူချာဆံများတဲ့များအပတ်စဉ်ကဏ္ဍဖြစ်ပါရဲ့ရှင်မနက်ဖြန်တင်လာနေမနေ့ပိုင်းစီစဉ်တွင်မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတိုမီတာ25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသောသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်အီရန်နိုင်ငံတွင်မတီးမငြိမ်ဖြစ်မှုတွေအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကနတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပါတယ်အီရန်နိုင်ငံတွင်မတီးငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့တော်လှန်ရေးပြည်ဆောင်တပ်ကပြောဆိုထားပါတယ်အမေရိကန်ပြောင်းစုတဲ့ရွှေ့ပြောင်းဝင်ရောက်လာတဲ့တိမ့်နဲ့ချီတဲ့လူတွေကိုပြန်ပို့မယ်အခြေအနေကိုအကာအကွယ်ပေးမယ်ဥပဒေချမ်းနဲ့မှာနေဆက်တတိုင်းဆောက်လုပ်ရေးအတွက်ရန်ပုံငွေထည့်မထားဘူးဗီဇာကန်ဆယ်မဲ့ဖောက်တဲ့အစည်းအဝေးကိုမဖျက်ဘူးမိသားစုအခြေခံနဲ့ရွှေ့ပြောင်းဝင်ရောက်နိုင်တဲ့လူဝင်မှုကြီးကြပ်ရေးအစည်းအဝေးကိုလည်းမဖျက်ဘူးဆိုလို့ရှိရင်ဒီဥပဒေချမ်းကိုလက်မခံဘူးလို့သမ္မတဒေါ်နယ်ထရန့်ကထပ်လောင်းပြောကြားထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူလှုပ်ဆောင်ခဲ့တဲ့ညအရာအလုံးဟာယာနုံးပြည်မှန်မှန်ကန်ကန်လုပ်ခဲ့တာလို့မနေ့စနေနေ့ကပြောလိုက်ပါတယ်။သူ့ရဲ့သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်တော်စုအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုလမ်းလွဲအောင်လုပ်နေမနေစုံစမ်းမှုတွေတိုးလာနေချိန်မှာပဲသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားအသစ်စီစဉ်ထားတဲ့ဆွေးနွေးပြောဆိုမှုတွေကအိုလံပစ်ပြန်ပွဲအလွန်ကာလတွေအထိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဆွေးနွေးမှုမှာပါဝင်လာမှာဖြစ်တယ်လို့ကြေပေးလိုက်ပါတယ်။သမ္မတထရန့်ကသူ့ရဲ့ကမ့်ဒေးဗစ်အပန်းဖြစ်စခန်းမှာမနေ့စနေနေ့ကပုံမှန်လုပ်နေကြမဟုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။သတင်းအကျဉ်းချုပ်ကမှတင်ပြထားတာကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex ဆောင်ရဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံနှုန်းချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ32 kHz 933က၊လိုင်းဒိုမီတာ40 kHz 980၊လိုင်းဒိုမီတာ48 kHz 650နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.